ပြည်နယ်လေးခုမှာရှိတဲ့ဒုက္ခသည်ပေါင်း 36,000 ကျော်နေထိုင်တဲ့ IDP စခန်းပေါင်း 140 ကျော်ကိုနိုင်ငံတော်စီစဉ်တဲ့ပိတ်သိမ်းဖို့ဆောင်ရွက်သွားမယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးကပြောဆိုလိုက်ပါတယ်။အခုချိန်တိုင်းဒေသတွေမှာစစ်ရေးတင်းမာနေစေမှု IDP ဒုက္ခသည်တွေအတွက်ဒေသရင်းလုံခြုံရေးကစိုးရိမ်စရာအနေအထားဖြစ်နေစေဖြစ်ပြီး IDP တွေအတွက်ဘေးကင်းလုံခြုံမှုသူတို့ရဲ့လူမှုဘဝတွေရဲ့ပြန်လည်ဝင်ရောက်တဲ့ဘဝအာမခံချက်ပေးနိုင်တဲ့အနေအထားအဆင်သင့်မဖြစ်သေးဘဲနဲ့ IDP စခန်းတွေကိုပိတ်သိမ်းဖို့အစီအစဉ်ကမဖြစ်သင့်ပါဘူးလို့ IDP တွေကိုကူညီပေးနေသူတွေကပြောပါတယ်။အသေးစိတ်ကိုမတ်စုမွန်ကစူးစီးတင်ပြထားပါတယ်
။ဟုတ်ပါတယ်။နိုင်ငံတော်ကဦးဆောင်ပြီးတော့တိုင်းမြေလုံးတိုင်းတာနဲ့ပြည်နယ်၄ခုမှရှိတဲ့မြို့နယ်၅မြို့နယ်က IDP စခန်းပေါင်း140ကျော်ကိုပိတ်သိမ်းနိုင်ရေးနိုင်ငံတော်အစီအစဉ်နဲ့ဆောင်ရွက်သွားမယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကဂျွန်လ၂ရက်နေ့နေပြည်တော်မှာကျင်းပတဲ့ IDP စခန်းများပိတ်သိမ်းရေးမဟာဗျူဟာစီမံချက်ရေးဆွဲရေးအလုပ်ရုပ်ဆွေးနွေးပွဲမှာပြောဆိုသွားပါတယ်။အကြောင်းမျိုးမျိုးကြောင့်ဖွင့်လှစ်ထားတာကြာမြင့်နေပြီဖြစ်တဲ့ IDP စခန်း140ကျော်က IDP ပေါင်း 36,000 ကျော်နေထိုင်နေကြတာဖြစ်ပြီးဒီ IDP စခန်းတွေကိုပိတ်သိမ်းနိုင်ရေးနိုင်ငံတကာနဲ့ပူးပေါင်းပြီးတော့နိုင်ငံတကာစံချိန်စံညွှန်းနဲ့အညီဆောင်ရွက်သွားဖို့မူဝါဒအစီအစဉ်တွေရေးဆွဲပြီးတော့အရှိန်အဟုန်မြင့်ဆောင်ရွက်သွားမှာဖြစ်တယ်လို့လူကယ်ပြန်ဝင်ကြီးကပြောဆိုခဲ့တာပါ။ဒါပေမဲ့ဒီလိုမျိုးစခန်းတွေမှာနေထိုင်နေရတဲ့မိမိတို့ရဲ့အိုးအိမ်တွေကနေဘေးလွတ်ရာကိုတင်းရှောင်နေရသူ IDP တွေအနေနဲ့စခန်းတွေပိတ်သိမ်းခဲ့လို့ပြန်လည်နေရာချထားပေးဖို့အစီအစဉ်တွေကရောသူတို့အတွက်တကယ်ဘေးကင်းလုံခြုံစိတ်ချရတဲ့အနေအထားဖြစ်နေပါပြီလား။လူနေမှုဘဝတွေနဲ့ပြန်လည်ဝင်ရောက်လုပ်ကိုင်နိုင်မှုခိုင်မာတဲ့ဘဝအာမခံချက်တွေရှိနေပြီလားဆိုတာကတော့မေးခွန်းထုတ်စရာဖြစ်နေတယ်လို့ IDP ကချင်ဒုက္ခသည်တွေအရေးကူညီဆောင်ရွက်ပေးနေတဲ့ကိုလမ်ဆွန်ကပြောပါရစေ
။ဒီလေလောဆိုရအနေနဲ့ဒီ IDP စခန်းတချို့တွေကိုချက်သိဖို့အတွက်ကလုံဆောင်ရဆိုတဲ့အကကျွန်တော်တို့တစ်ခါပြောမယ်ဆိုရင်တော့ကောင်းဒီလိုလေနဲ့ဒါကတကယ်လုံဆောင်ရမယ်အရေးကြီးတဲ့အရာမဟုတ်ပါဘူး။ဆိုတော့အရေးကြီးတဲ့အရာကတော့ကျွန်တော်အဓိကဒီစိုက်ပွဲတွေဝင်ချင်းတွေအဓိကဦးစားပေးမှုမဟုတ်ပဲနဲ့ဒီ IDP တွေကိုတစ်ချက်လုပ်ပြီးမှဒီလိုမျိုးလုံဆောင်မှုကကျွန်တော်တို့ data ခံတွေကဒါကိုတော်တော်လေးမေးခွန်းထုတ်စရာဖြစ်တာပေါ့နော်။ဆိုတော့ပထမဦးဆုံးနေတော့အစိုးရအနေနဲ့ကျွန်တော်တို့လုံဆောင်ရမယ်အခန်းကဏ္ဍကတော့ဒီ data ခံပြည်သူလူထုတွေတော်တော်ကောင်းကျွန်တော်တို့ data မှာဒီလိုမျိုးစိုက်ပွဲကြောင့်ဆက်ပြီးတင်ဆောင်ရတဲ့ပြည်သူတွေကိုအမှန်တကယ်ဒီအတိုင်းပြင်ပြီးမှရှင်းလင်းပြီးမှဒီလိုမျိုးခံစားနေတယ်ဒီလိုမျိုးရင်ဆိုင်ရတယ်အမှန်တကယ်ကောဒီလိုမျိုးကျွန်တော်တို့ဆက်ဆောင်ပြည်သူတွေကတော့မိမိရဲ့ data မှာတကယ်လုံခြုံပြီလားတကယ်ကျွန်တော်တို့ဒီနေရာမှာစစ်တပ်တွေကျွန်တော်တို့ကမရှိတော့ဘူးလားဒီဘက်ကိုကျွန်တော်တို့ထုတ်ဆစ်စမှုတွေလေးလေးရှင်းရဲကောင်းစင်နဲ့ကျွန်တော်တို့ကစစ်သားတွေမလာတော့ဘူးလားဆိုတဲ့ဒီဟာကိုကျွန်တော်တို့ကတကယ်ကိုကျွန်တော်တို့ရှင်းလင်းတိုင်ပင်ပြီးမှလုံဆောင်မှုမဟုတ်ပဲနဲ့နိုင်ငံတော်ဆိုရကဒီထင်တယ်လို့ကျွန်တော်တို့ဘယ်ကိုဆိုရနေဒီလိုမျိုးလုံဆောင်မှုဆိုတာကတော့ကျွန်တော်တို့ data ခံတယ်တဲ့ကတော့တော်တော်လေးစဉ်းစားစရာဖြစ်နေတာပေါ့နော်
အလားတူပဲ IDP ဒုက္ခသည်စခန်းတွေကိုပိတ်သိမ်းနိုင်မှုအတွက် IDP ရဲ့သဘောဆန္ဒသူတို့ရဲ့စိုးရိမ်ပူပန်မှုစိတ်ပိုင်းဆိုင်ရာပြန်လည်ကူစားနိုင်ရည်ရည်ရှိဆောင်ရွက်မှုတွေအပြင်ဒုက္ခသည်တွေရဲ့သဘောထား IDP ကိုကူညီကယ်ဆယ်ပေးနေသူတွေရဲ့အကြံပြုချက်တွေကိုလည်းအရင်ဆုံးကွင်းဆင်းလေ့လာမေးမြန်းသင့်ပါတယ်လို့ IDP အရေးဆောင်ရွက်ပေးနေတဲ့ဒေါ်မယ်ရီတွန်ကလည်းပြောပါတယ်
ဒီကေပဲခုနှစ်ရှိဒုက္ခတွေခါမှာရှိနေတဲ့ IDP ကဒီကိုယ့်ရဲ့မြောက်ပြန်ဖို့ဆိုရင်လည်းကဘေးကင်းလုံခြုံတဲ့တကုန်တိတ်ခါရှိရနေတဲ့ပြန်မှုဖြစ်ဖို့လိုတယ်ပေါ့နော်။အာဒီလက်ရှိအခြေအနေဆိုတော့ဘလို့မအောင်ဒီလိုအစီအစဉ်လုပ်ဖို့အတွက်ကတော့ဘလို့မဖြစ်နိုင်သေးတဲ့အခြေအနေမျိုးရှိသေးဘူးပေါ့နော်။အခြေအနေပြန်မယ်ဟဲ့ဒီခုမှဒီမလို့ကာကွယ်ဆောင်ရှောက်မှုပေါ့နော်။ Protection Civilian Protection ကနံပါတ်၁ပါသူတို့ရဲ့ကာကွယ်ဆောင်ရှောက်မှုလုံခြုံမှုကအဓိကဖြစ်တယ်။တောင်နဲ့နည်းနည်းတော့ဒါ mine ပေါ့နော် mine risk ပေါ့လေနော် mine under ဟုတ်ကဲ့အရင်ကြီးကြီးလို့ပေါ့လေနော်ကိစ္စတို့နည်းတင်မယ်ဆိုကျမတို့လူတွေပြန်ပြီးတော့လည်းဒါတော့မအိမ်ဆုံးပါမလေဒါကခံနေတဲ့ volunteer IDP ကိုလည်းသူတို့ကိုယ်တိုင်ပေါင်းလို့ရှိမှဖြစ်တယ်ဒါကြောင့်ဆွေးနွေးမှုအချင်းချင်းလုပ်ပြီးမှလုပ်ရမှာဖြစ်တယ်ဒါတစ်ခါတက်ကအစီအစဉ်တွေဖြစ်နေတယ်လို့ပြောပြတာဘလို့မှဟိုကနိုင်ငံတကာလူ့စင်ဖာမှာငါဆောက်ကားမှုဆိုင်ရာအင်းစီကဥပဒေအရမ်းနဲ့ကြာချုပ်ပတ်ပြီးသားဖြစ်တယ်လူခွင့်တွေလည်းချုပ်ပေါက်ခဲ့ပေါ့လေဒါကဘလို့မှလည်းမဖြစ်သေးတဲ့အချင်းကြီးပေါ့
ဒါအပြင်အစိုးရတာဝန်ရှိတဲ့သူတွေအနေနဲ့ IDP တွေဘလို့ပေါ်ပေါက်လာရသလဲဘာကြောင့် IDP စခန်းတွေဖွင့်လှစ်ခဲ့ကြရပါသလဲဆိုတော့အခြေခံအကြောင်းရင်းတွေကိုသိဖို့လိုပြီးတော့ဒီ IDP တွေဖြစ်ပေါ်လာရတဲ့အဓိကအကြောင်းရင်းခံတစ်ခုဖြစ်တဲ့တိုင်းရင်းဒေသတွေကိုတပ်မတော်ရဲ့ထိုးစစ်ဆင်နေတာတွေကိုလည်းအမြန်ဆုံးရပ်ဆိုင်အောင်အရင်ဦးဆုံးဦးစားပေးဖြေရှင်းပေးဖို့လိုတယ်လို့ကိုလမ်ဆောင်ကပြောပါတယ်
အမတော်ရဲ့ဒီလိုမျိုးသူစစ်စင်မှုတွေတိုက်ပွဲတွေကိုဒီလိုမျိုးကျွန်တော်ချုပ်နှိမ်ပြီးမှလေလေရှင်းရှင်းဆိုတဲ့ကောင်းစီအောက်ကနေစစ်စင်ရဲတွေကိုကျွန်တော်ဥစ္စာချုပ်နှိမ်ပြီးမှကျွန်တော်ဒီ IDP စိတ်ဆောက်ကိုကျွန်တော်လုံဆောင်ရမယ်ဆိုတော့တိုက်ပွဲတွေရှိနေပြီးကတော့ကျွန်တော်ဒီစစ်ဆောင်တွေကစစ်ပြေးတွေကတော့ဒုက္ခရောက်မှာပဲ
အခုဆိုရင်တော့ကချင်ပြည်နယ်ဗမောဒေသက IDP ဒုက္ခသည်စခန်းနဲ့တချို့ဒုက္ခသည်စခန်းတွေမှာနေထိုင်နေတဲ့ IDP တွေရဲ့မိသားစုကိုရေးအချက်အလက်တွေစတင်ကောက်ခံယူနေပြီဖြစ်ပြီးစခန်းပိတ်သိမ်းတာရေးဒုက္ခသည်တွေပြန်လည်နေရရင်ပို့ဆောင်ရေးတွေစတင်စီစဉ်နေပြီလို့ဒုက္ခသည်ကူညီကယ်ဆယ်ပေးနေသူကပြောပါတယ်ပိတ်သိမ်းမှုစီစဉ်နေတယ်ဆိုတော့ IDP စခန်းတွေမှာ IDP ကတသိန်းကျော်လောက်ရှိနေတယ်လို့အစိုးရကသတင်းထုတ်ပြန်ထားပေမဲ့အခုလက်တလောတိုက်ပွဲတွေကြောင့်မှနေရဒေသအသီးသီးမှာတိတ်ဆောင်နေရတဲ့ IDP ဥယေကဒီထက်မကတိမ့်ချီရှိနေစေဖြစ်တယ်လို့လည်း IDP တွေကိုကူညီကယ်ဆယ်ပေးနေသူတွေကပြောပါတယ်ရှင်
မဆုမမရှင်